တော်ရရှိမှာခင်ဗျာဒီကနေ့ဇူလိုင်လ28ရက်နေ့မှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကနေလက်ရှိသမရဦးသိန်းစိန်နဲ့သက်ဆိုင်ရာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပြည်တွင်းညှိနှိုင်းရင်းနဲ့အမျိုးသားသွေးစည်းညီညွတ်ရေးအတွက်အိတ်ဖွင့်ပေးစာတစ်စောင်ကိုပေးအပ်ခဲ့ပါတယ်အဲဒီလိုပြည်တွင်းညှိနှိုင်းရင်းအမျိုးသားသွေးစည်းညီညွတ်ရေးနဲ့ပတ်သက်တဲ့ကံလန်းချက်နဲ့ပတ်သက်ပြီးတော့မွန်ပြည်သက်ပါတီရဲ့ခေါင်းဆောင်တူလည်းဖြစ်စီလုံးညညတော်တိုင်းရင်းသားလူမျိုးစုများဖက်ဒရယ်ကောင်စီရဲ့အတွင်မှုတူလည်းဖြစ်တဲ့နိုင်ဟန်တာကကြိုဆိုလိုက်ပါတယ်
။အဲကျွန်တော်တို့ထောက်ခံလေရအဲတိုင်းမှာပြေးပြေးတယ်။ဒီလူမျိုးအားလုံးကြားလည်းဖြစ်တယ်။နောက်ဒီလူမျိုးတစ်ပတ်ကကြာအနေနဲ့ရောင်းကြည့်တဲ့ဒီလူတွေတော်လည်းဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ထောက်ခံလေရတောင်းပါလေ
။ဒေါ်စန်းစုကြည်ရဲ့ကမ်းလှမ်းချက်စာပါဖော်ပြချက်ဖြစ်တဲ့အမျိုးသားရင်ကြားစည်းရေးကိုစီရင်နေဖြင့်တည်ဆောက်ရမရနိုင်ပါနိုင်ငံရေးနီလန်းဖြင့်သာဆွေးနွေးညှိနှိုင်းဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းဖော်ပြထားတဲ့အချက်ကိုထောက်ခံကြောင်းတိုင်းရင်းသားအင်အားစုတွေအနေနဲ့လည်းဒီအချက်ကိုလိုလားတာဖြစ်တဲ့အကြောင်းအခြေအနေကခွင့်မပြုတဲ့အတွက်ဆက်လက်လက်နက်ကိုင်တိုက်ပွဲဝင်နေရတာဖြစ်တဲ့အကြောင်းနိုင်ဟန်သားကပြောဆိုထားပါတယ
်ကျွန်တော်တို့အများအားဖြင့်ကျေနေတယ်ကျွန်တော်တို့လက်ကြီးစားနေပါတယ်ဒါပေမဲ့ကျွန်တော်တို့ဘက်ကကြေးစားမှုကလမ်းပိတ်နေလို့ပါဒါကြောင့်ကျွန်တော်တို့ဒီမလွဲမကြောင်တာဒီလက်နက်ကိုင်တိုက်ခိုက်တဲ့လူတွေပြင်ဆင်နေရတာပါ
ဒေါက်ဆန်းစုကြည်ရဲ့အခုလိုပြည်တွင်းငြိမ်းချမ်းရေးအမျိုးသားသွေးစည်းညီညွတ်ရေးအတွက်ကမ်းလှမ်းချက်နဲ့ပတ်သက်ပြီးဘယ်လိုများအကြံပေးပြောကြားလိုပါသလဲလို့မေးမြန်းတာကိုတော့နိုင်ဟန်သားကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
်။အဲကျွန်တော်အခုလိုဒေါက်ဆန်းစုကြည်နေနဲ့ဒီကျွန်တော်တို့ကိစ္စမှာဒီလိုလက်နက်ကိုင်ဖြည့်ရှင်းနေတဲ့ကိစ္စမှာပြည်နေတဲ့ဘယ်လိုပြောပြတာကျွန်တော်တို့အဲ့တော့ပြည်နေတဲ့ကောင်းပါတယ်ပြည်နေတဲ့လက်နက်တဲ့အပိုင်းကနေဆက်လက်ရလို့ကျွန်တော်တို့အဲ့ဒါလို
အခုလိုဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားအင်အားစုတွေနဲ့လက်ရှိအစိုးရစစ်တပ်အကြားဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခပြင်းငင်းရေးအမျိုးသားသွေးစည်းညီညွတ်ရေးအတွေ့ကမ်းလှမ်းတဲ့အပေါ် KIO ကချင်လွတ်မြောက်ရေးအဖွဲ့ကလည်းဂျိုးဂျိုးထောက်ခံတဲ့အကြောင်းအဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကအခုလိုပြောဆိုပါတယ
်ဟိုဒေါအောင်ဆန်းစုကြည်ကနေပြီးတော့ရေးတဲ့ဆိုတာဟိုကောင်းတဲ့လက္ခဏာလိုပဲပြောရမှာခင်ဗျာဒီအိမ်မှာပါလေနိုင်ငံရေးရပြည်သူဆွေးမတာဖြစ်ရှင်းနိုင်တယ်ဒီရဲ့အပိပယ်ကမျိုးကျွန်တော်စလိုက်နေတယ
်ဟုတ်ကဲ့
ဒါဒီကတော့မှန်ပါလေဒါတို့လက်နက်ကိုင်အဖွဲ့အစည်းတွေကလည်းအများအားပြောနေစုနေတောင်းစုနေတဲ့ဟိုအချက်ပါအဲ့ဒန်းတောင်းကပဲဒီရောနိုင်ငံရဲ့အမြင်မတက်မှုမျိုးကိုဟိုပြင်းရင်းနိုင်မှာပါဒီနိုင်ငံရေးပြည်သူဆွေးနွေးမှုဟိုမရှိသေးကြလို့ပါကာလပတ်လုံးကတော့ဟိုဒီချင်းချင်းမှာပြင်ညာမှာဖြစ်စုသူ့ဟာသူစီနေရတော့တောက်လောင်နေမှာပဲလေဒါတော့တကူအကြီးတဲ့အချက်ပါပဲ
လူတို့ကောင်းဆောင်တူဦးအနေနဲ့အခုလိုငြိမ်းချမ်းရေးအတွက်ဂျားဝင်ဆောင်ရွက်တာဟာတင့်လျော်ကောင်းမြတ်တဲ့ကိစ္စတစ်ခုဖြစ်တဲ့အကြောင်းကိုလည်း KIO ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကပြောဆိုခဲ့ပါတယ်။အခုလိုဒေါအောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုသမရဦးသိန်းစိန်ကအကြောင်းပြန်ကြားပြီးပြည်တွင်းငြိမ်းချမ်းရေးအမျိုးသားသွေးစည်းညီညွတ်ရေးအတွက်ရှေ့တိုးဆောင်ရွက်နိုင်မယ့်အခြေအနေတွေဖြစ်ပေါ်လာရင် KIO အနေနဲ့ကပူးပေါင်းဆောင်ရွက်ဖို့သဘောထားများရှိပါသလားလို့မေးမြန်းတာကိုတော့ပြောခွင့်ရပုဂ္ဂိုလ်ဦးလာနန်းကအခုလိုပြောဆိုခဲ့ပါတယ်
။အဲကျွန်တော်ကတော့ဒီတိုင်းဒါအင်အားစုအနေနဲ့ပဲတို့ရပ်တည်သွားပါလား။တိုင်းဒါအင်အားစုဒီကနေမှာဟိုခုဒီဒေသမှာဖြစ်နေတဲ့ဟိုတိုင်းဒါဒေသမှာဖြစ်နေတဲ့ဟိုလည်းနဲ့ကိုင်ဟိုတိုက်ပွဲပဋိပက္ခပေါ့နော်။ဟိုငင်းအေးဘူးတော့ဒါပထမအဦးဆုံးလုပ်ရမယ်ချက်ပေါ့နော်။အဲနောက်တစ်ခုကတော့ဒီလူမှုအခက်ကြဆိုင်သွားပြီဆိုရင်နောက်တစ်ဖြစ်တဲ့နိုင်ငံရေးစီမံခန့်ကတော့ဒီတိုင်းဒါအားလုံးရဲ့ကုစားပြုနိုင်တဲ့တရားတိုင်းဒါအားလုံးအတွက်ဒီနိုင်ငံရေးအင်အားစုတည်ရနေနေပဲရုပ်စုသွားဖို့ဆိုတော့အဲ့လိုပဲမျိုးမှန်းထားပါရဲ့။ဒါပဲလို့ပဲဖြစ်ဖြစ်ဒီသူကြည့်ဆုံးတဲ့အခါမှာလည်းဒါကတော့ဒီလက်ရှိအစိုးရနဲ့တော့ဒီလိုပြုဆောင်ကြရမှာပဲ။အဲ့အဲ့ဒီမှာတော့အောင်ဆန်းစုကြည်ရတယ်သူကနေပြီးတော့လေကြားနေပြီးတော့ဟိုပြည်ဆောင်မှုဖြစ်မြောက်အောင်သူလည်းကြိုးစားပေးမယ်ဆိုတာသိကိုကောင်းပါတယ်ဒါအားလုံးအတွက်ဒီအမျိုးသားညီညွတ်စေရေးဆိုတဲ့လမ်းကြောင်းကိုပြန်ပြီးတော့ရောက်လာနိုင်တဲ့ဟိုသူရဲ့ဟိုလမ်းတစ်ခုတည်းလို့ကျွန်တော်အဲ့လိုပဲယူဆတယ်ခင်ဗျာ
ဒီကနေ့သမရဦးသိန်းစိန်ထံပေးပို့တဲ့ဒေါအောင်ဆန်းစုကြည်ရဲ့အိတ်ဖွင့်ပေးစာနဲ့ပတ်သက်ပြီးသက်ဆိုင်ရာတိုင်းရင်းသားအဖွဲ့အစည်းတွေအနေနဲ့လက်ခံရရှိထားခြင်းမရှိသေးပေမဲ့လည်းကြားသိထားရတဲ့သတင်းအချက်အလက်အပေါ်မှာအခြေခံပြီးပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ